မော်ကရေစီလမ်းကြောင်းမှာကိုလိုကလန့်ဖြစ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့မူကြမ်းကိုမကြမီကျင့်ပါမဲ့လွှတ်တော်အစည်းအဝေးမှာဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်။ဦးသိန်းစိန်အစိုးရကပြုပြင်အစီအစဉ်လုပ်ပြီးဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီကိုကြက်ပြက်ရွေးကောက်ပွဲဝင်နိုင်အောင်လန့်ကင်းပေးခြင်းကစပြီးအခြေခံဥပဒေပြင်ဆင်ရေးကိုဆွေးနွေးလာကြပါတယ်။ကြက်ပြက်ရွေးကောက်ပွဲပြီးလို့တနှစ်အကြာ2023မေလမှာစစ်လီတက်ကတူဥပဒေဌာနကကြီးမှုပြီးအခြေခံဥပဒေရေးရာအလုပ်ရုံဆွေးနွေးပွဲရန်ကုန်မှာကျင်းပပါတယ်။2008အခြေခံဥပဒေကိုရိုကာယဖြစ်နေပုံကိုပညာရှင်တွေကထောက်ပြကြပါတယ်။အစိုးရဌာန6ခုနိုင်ငံရေးပါတီ9ခုတက်ကတူ4ခုစာနယ်ဇင်း6ခုနဲ့ NGO အဖွဲ့14ဘွဲ့ကကိုယ်စားလှယ်80ကျော်ပါဝင်ဆွေးနွေးကြပါတယ်။ဒီအလုပ်ရုံဆွေးနွေးပွဲပြီးလို့နှစ်လအကြာ2023ဇူလိုင်လမှာအခြေခံဥပဒေပြင်ဆင်နိုင်ရေး109ဦးလွှတ်တော်ကော်မတီကိုဖွဲ့စည်းပါတယ်။2014 February လကိုရောက်တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်တဲပေါ်မှု32ဦးကော်မတီကိုဖွဲ့ပါတယ်။ပြည်ခိုင်ဖြိုးပါတီက12ဦးစစ်တပ်ကိုယ်စားလှယ်9ဦး NLD က2ဦးနဲ့အခြားပါတီတွေရဲ့ကိုယ်စားလှယ်10ဦးပါဝင်ပါတယ်
။ဒီတော့တွင်အခြေခံဥပဒေပြင်ဆင်ရေးအတွက် NLD ပါတီကလက်မှတ်ကောက်ယူရမှာလက်မှတ်ထိုးထောက်ခံသူ9တန်းကျော်လူဦးရေရဲ့ဆေးရခိုင်လုံးရရှိပါတယ်။အခြေခံဥပဒေအပိုက်436မှာလွှတ်တော်ကိုယ်စားလှယ်85ရာခိုင်လုံးကျော်ကပြင်ဆင်ဖို့သဘောတူပြီးပြည်လုံးကျဆန္ဒခံယူပွဲမှာမဲပေးနိုင်သူအားလုံးရဲ့ထက်ဝက်ကျော်ထောက်ခံမှသာပြင်ဆင်နိုင်မယ်လို့ဆိုပါတယ်။ကိုယ်စားလှယ်85ရာခိုင်လုံးကျော်ရဖို့စစ်တပ်ကိုယ်စားလှယ်ကထောက်ခံဖို့လိုနေပါတယ်။ NLD ကတော့ပြည်သူကိုယ်စားလှယ်ကိုဦးစားပေးပြီးရွေးကောက်တင်မြှောက်ခံရတဲ့ကိုယ်စားလှယ်ဦးရေရဲ့3ပုံ2ပုံသို့မဟုတ်ပြည်တော်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့ထက်ဝက်ကျော်ကပြင်ဆင်ဖို့သဘောတူပြီးပြည်လုံးကျဆန္ဒခံယူပွဲမှာထက်ဝက်ကျော်မဲပေးရင်ပြင်ဆင်ဖို့အကြံပြုကြောင်းသိရပါတယ်
။ဒါပေမဲ့ကာကြုတ်ကဆေးလွတ်ထားတဲ့စစ်တပ်ကိုယ်စားလှယ်သဘောတူမှအခြေခံဥပဒေပြင်ဆင်နိုင်မှာဖြစ်တဲ့ပုံမှန်436နဲ့မိသားစုထဲမှာနိုင်ငံခြားသားရှိရင်တမရမလုပ်ရလို့ပိတ်ပင်ထားတဲ့ပုံမှန်59ပြင်ဆင်ရေးကိုစစ်တပ်ကိုယ်စားလှယ်တွေကဆန့်ကျင်ကြပါတယ်။ပုံမှန်59ခုမပြည့်နိုင်ရင်ဒေါအောင်ဆန်းစုကြည်လည်းတမရဖြစ်ဖို့အလားအလာမရှိပါဘူးပုံမှန်59ခုပြင်လို့သူ5ဦးသာ32ဦးကော်မတီထဲမှာရှိပါတယ်ပြည်စည်ရေးကိစ္စအောင်မြင်ဖို့တမရနဲ့ကာကွယ်ရေးဦးစီးချုပ်ပေါ်မှာမူတည်ရဲလို့ဥရွှေမန်းလွင်မာလာ18ရက်နေ့ကပြောပါတယ်ဦးသိန်းစင်ကတော့အခြေခံဥပဒေပြည်စည်ရေးကိစ္စမှာလွှတ်တော်ဟာတာဝန်အရှိဆုံးလို့ BOE နဲ့တွဲဆုံမေးမြန်းကမ်းမှာအတိအလင်းပြောပါတယ်ဒီကိစ္စမှာခေါင်းဆောင်တွေကိုယ်ဆုံးဆွေးနွေးဖို့ခက်ခဲနေပါတယ
်။ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းပုံမှန်436နဲ့59ကိုမပြင်နိုင်ကြောင်း VOE နဲ့တွဲဆုံမေးမြန်းခန်းမှာပြောသွားပါတယ်။ဒါကြောင့်စစ်တပ်ကိုယ်စားလှယ်တွေကလည်းဒီအတိုင်းရည်တည်ကြတာဖြစ်ပါတယ်။2008ခြေကံဥပဒေမှာတတ်မှတ်ထားတဲ့အတိုင်းလွှတ်တော်မှာပြင်ဆင်ကြဖို့ဦးသိန်းစိန်ကပြောသွားပါတယ်။စစ်တပ်ကိုယ်စားလှယ်သဘောမတူရင်အခြေခံဥပဒေကိုမပြင်နိုင်အောင်လှုပ်ထားတာဟာစစ်တပ်ကိုတိုင်းသူပြည်သားအထင်မှားအောင်လုပ်တဲ့သဘောဖြစ်နေလို့ပုံမှ436ကိုပြင်ဆင်ဖို့စစ်တပ်ဘက်ကလိုက်လျောသင့်တယ်လို့ပြည်ခံပြိုးကိုယ်စားလှယ်အငိမ့်စားဗိုလ်မှူးကြီးဦးစံပြည့်ကလွှတ်တော်မှာဆွေးနွေးသွားပါတယ်စစ်တပ်ကိုပြည်သူတွေယုံကြည်လေးစားအောင်ပြည်သူကိုယ်စားလှယ်ကိုအနိုင်မကျင့်ဖို့တတိပေးလိုက်တာဖြစ်ပါတယ
်အခြေခံဥပဒေမူကြမ်းကို2008 April 9ရက်နေ့မှာစေအစိုးရကထုတ်ပြန်ကြေညာပြီး21ရက်ကြာတော့ Nargis မုံတိုင်းဒဏ်ကြောင့်မြို့ဝကျွန်းပေါ်မှာလူဦးရေ3000ခွဲပြည်ဆုံးပြီးနှစ်တန်းခွဲဒုက္ခရောက်သွားပါတယ်။ဗိုလ်တိုင်းချပြည်တပတ်အကြာပြည်သူ့ဆန္ဒကောက်ယူပွဲကိုမဖြစ်မနေကျင်းပပြီး90ရာခိုင်နှုန်းကျော်ထောက်ခံတယ်လို့ကြေညာပါတယ်။ဦးသားရွှေအဖိုးအရသားတွေပေးချေဒုက္ခရောက်တာကအရေးမကြီးပဲအခြေခံဥပဒေကိုအတည်ပြုဖို့သာအရေးကြီးနေပါတယ်။ပြည်တော်စုလွတ်တော်ပေါ်ပေါက်လာတဲ့အခါကိုယ်စားလှယ်82ရာခိုင်နှုန်းဟာဘွဲ့ရသူတွေဖြစ်နေပါတယ်။လွတ်တော်ဥက္ကဋ္ဌ2ဦးအပါအဝင်တလူပညာတတ်ကိုယ်စားလှယ်တွေထဲမှာပြောင်းလဲလာတဲ့အခြေအနေနဲ့မကိုက်ညီတော့တဲ့2008အခြေခံဥပဒေကိုပြင်ဆင်လိုသူတွေရှိပါတယ်။ပြုပြင်ရေးမှာကိုလိုကလန့်ဖြစ်နေတဲ့အခြေခံဥပဒေကိုမပြင်နိုင်ရင်အနာဂတ်အလားအလာမကောင်းတာကိုသိကြပါတယ်။မတူညီရင်ဖယ်ထုတ်တဲ့နီလန်းကိုစွန့်ပစ်ပြီးဆေးဆက်ဆွေးနွေးပြီးအပြေရှားတဲ့နိုင်ငံရေးဓလေ့ကိုကျင့်သုံးနေပါတယ်လို့နစ်ဆန်တရက်နေမင်ကုန်းမှာဦးသိန်းစိန်ကပြောသွားပြီးမြက်လက်တွေ့အကောင့်ထဲဖော်ဖို့ကြတော့အလွန်ခက်ခဲနေပုံရပါတယ်ခင်ဗျာ။